Africa in Burmese.
ဒီအနေနဲ့အတွေ့အကြုံကင်းဝေးတဲ့မင်္ဂလာနဲ့ကင်းပြကြပါသေးခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အောက်တိုဘာလ1ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ2540 50 နဲ့ VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျာတက်ပါဒီမနက်ခင်းတင်ဆက်တွေကိုကိုစုံမိုးကျော်နဲ့တူပြပြပေးမှာပါဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်မိုဟစ်အူလာအသက်ခံရတာအတွက်ကုလသမဂ္ဂအကြီးအမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်မြန်မာနိုင်ငံမှာအဖမ်းခံရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတက်ကိုပြန်ပြီးလွှတ်ပေးဖို့အမေရိကန်ကဆက်ပြီးဖိအားပေးမယ်လို့ပြောပါတယ်အမေရိကန်အစိုးရလုပ်ငန်းတွေကိုဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလည်ပတ်နိုင်မှုအတွက်ယာယီအသုံးစီကိုဖတ်တော်ညှက်စလုံးကနေအတည်ပြုပေးလိုက်ပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်သတင်းတွေကြီးညာပြီးမြန်မာနိုင်ငံရဲ့အကြက်တဲတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်အခြေအနေတွေပိုဆိုးလာနိုင်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကသတိပေးနေပါတယ
် And you know we use the term crisis a lot in this world but I really want to emphasize now that you know the people of Myanmar are really living in a severe crisis at the moment no matter how one defines that term
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်ခင်ဗျာတခါမြန်မာစစ်ကောင်စီကငြိမ်းချမ်းရေးကိုတိုးပြီးတော့လုသွားမယ်လို့ပြောလိုက်တာကဒီလက်တွေ့အခြေအနေတွေကိုထင်ဟပ်စေပါသလားစတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာရှိတဲ့ဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင်အသက်ခံရတာအတွက်ပြင်းထန်စွာရှုတ်ချကြောင်းကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကကျတဲ့ပရင်းနေမှာပြောကြားလိုက်ပါတယ
် The UN strongly condemns the killing of Rohingya refugee leader Mohib Ullah in Cox's Bazar in Bangladesh
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာဒုက္ခသည်စခန်းကရွန်ဂျာခေါင်းဆောင် Mohib Ullah ဗုဒ္ဓဖူးနေကအသက်ခံရတာအတွက်ကုလသမဂ္ဂကပြင်းပြင်းထန်ထန်ရှုတ်ချပါတယ်ဘင်္ဂလားဒေ့ရှ်အနာဘယ်နေနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆင်မှုတွေလုပ်ဖို့ရောကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ပါကုလသမဂ္ဂကတိုက်တွန်းပါတယ်လို့ပြောပါတယ်။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအပအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့နိုင်ငံမှာရောက်နေတဲ့ရွန်ဂျာအတိုင်းပိုင်းကိုနိုင်ငံတကာကနေဆက်ပြီးအသေးချာကူညီချဖို့နဲ့အကာအကွယ်တွေပေးချဖို့လည်းကုလသမဂ္ဂကတိုက်တွန်းပါတယ်။ရွန်ဂျာဒုက္ခသည်တွေနဲ့ပြည်ရင်းအိုးအိမ်ရွှေ့ပြောင်းနေထိုင်ရတဲ့ IDP တွေသူတို့သဘောဆန္ဒအလျောက်ဂုံဒီရှိရှိနဲ့လုံခြုံစိတ်ချစွာဌာနေပြန်နိုင်ရေးလုပ်ပေးဖို့လည်းကုလသမဂ္ဂဆက်ပြီးတောင်းဆိုပါတယ်။ Ranger ဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒီဒုက္ခသည်တွေကိုစိစစ်ပြန်ခေါ်ယူမှာဖြစ်ကြောင်းပြောပေမဲ့အခုချိန်ထိမလုံဆောင်နိုင်သေးပါဘူး။အသက်ခံရတဲ့ငြိမ်းချမ်းရေးနဲ့လူခွင့်ဆန်ရခိုင်ပြည်နယ် Ranger အဖွဲ့ဥက္ကဋ္ဌဦးမိုဟစ်ဦးလာရဲ့အလောင်းကိုချက်တပင်းနေကပဲကုတုပလောင်ဒုက္ခသည်တုတ်တန်မှာမြင်းမြုပ်စကြိုရာမှာစခန်းတိတိကဒုက္ခသည်တွေတိတ်နေချီတက်ရောက်တယ်လို့စခန်းမှာနေထိုင်သူတွေက VOA ကိုပြောပါတယ်
။မြန်မာအာဏာသိမ်းစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတာကိုဆက်လက်ဖမ်းဆီးထားတဲ့အပေါ်လွန်ဆောင်မှစိုးရိမ်ပကင်းဖြစ်မိတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြားသာပရင်းနေမှာပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးဟာအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရပ်တည်တဲ့ကတစ်ခုဖြစ်ကြောင်းနဲ့ဖမ်းဆီးခံထားရတဲ့ဒန်နီရဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောဆိုပါတယ်။ဒန်နီဖန်စတာကိုချက်ချင်းလုပ်ပေးဖို့အမေရိကန်အစိုးရအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆက်လက်ပြားပြေးတော့မှာဖြစ်ပြီးသူအနေနဲ့မိသားစုထံကိုလုံလုံခြုံခြုံပြန်လည်ရောက်ရှိတဲ့အထိအမေရိကန်အစိုးရအနေနဲ့ဆက်လက်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒန်နီဖက်စတာနဲ့အခြားသတင်းသမားတွေကိုဖမ်းဆီးထားတာဟာမြန်မာနိုင်ငံအနေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာအကြမ်းတဲတွေကိုဆက်လက်ရင်ဆိုင်နေရတာကိုဖော်ပြနေတယ်လို့ဆိုပါတယ်။သတင်းနဲ့စာနယ်ဇင်းအလို့ဟာယာဇဝင်းမှုမဟုတ်တော့သတင်းသမားတွေပေါ်အတန်းဖက်တိုက်ခိုက်ဖမ်းဆီးတာဟာလွတ်လပ်စွာဖော်ပြခွင့်ကိုတိုက်ခိုက်တာပဲဖြစ်ကြောင်းနဲ့လက်ခံနိုင်စရာမရှိကြောင်းကိုလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောဆိုပါတယ်။စက်တင်ဘာလ21ရက်နေ့အင်ကာနေတုန်းကဒန်နီဖက်စတာနဲ့ဆက်သွယ်စကားပြောခဲ့ရတဲ့အကြောင်းမိဘတွေနဲ့တကွာမိသားစုတွေအနေနဲ့စိုးရင်ပူပန်နေကြောင်းနဲ့လာမယ့်အောက်တိုဘာလ4ရက်နေ့ရုံးချင်းအတွက်စောင့်မျှော်နေတဲ့အကြောင်းဒန်နီဖက်စတာရဲ့အကိုဘိုင်ယန်ဖက်စတာကလည်း VOA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
ကယားပြည်နယ်လွိုင်ကော်မြို့ကုန်းသာယာရွာတဝိုက်မှာဒေသခံကာကွယ်တပ်တွေဖြစ်တဲ့ကရင်နီပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဗိုလ်တပ်ကနေကျက်တပရင်းတွေမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တဲ့အတွက်ရွာပေါင်း600ကျော်ကကျေးရွာသားတွေဥင်ဆောင်ခွာပြီးဘေးလွရာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်။ကုန်းသာယာအနီးတောင်ပေါ်ဘက်မှာစစ်တပ်ကတပ်ဆွဲနေရာယူထားပြီးလက်နက်ကြီးနဲ့အဆက်မပြတ်ပစ်ခတ်နေတဲ့ကြောင်းနဲ့ကုန်းသာယာကနေရင်တချို့မိလောင်ပျက်စီးခဲ့ရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီတိုက်ပွဲအတွင်းကရင်နီပူးပေါင်းတပ်ဖက်က6ယောက်ကြာဆုံးတယ်လို့စစ်တပ်ဘက်ကအယောက်30တေဆုံးပြီးအယောက်30လောက်ဒဏ်ရာရတယ်လို့ KNTF သတင်းနဲ့ပြန်ကြားရေးဌာနကထုတ်ပြန်ပေမဲ့တေဆုံးဒဏ်ရာရဆင်းရဲတဲ့ပတ်သက်ပြီး VOA ကတိကျအတည်မပြုနိုင်သေးပါဘူး။လက်နက်ပြည့်တင်းလာတဲ့စစ်ကောင်စီကားတစ်စီးကိုဒေသခံကာကွယ်တပ်ကတိုက်ခိုက်မိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်။ကျင်းကြီးနယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောကိုရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဖုန်းနဲ့အချင်းချင်းဆက်သွယ်ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိပါဘူး။
ထိုင်းနိုင်ငံဆုံးကလာပြည်နယ်နဲ့ကန္ချနာပူရီပြည်နယ်ထဲမှာနှစ်လအတွင်းဖမ်းမိတဲ့ရွှေပြောင်းအလုတ္တမဆင်းထုတ်ပြန်ထားရမှာမြန်မာနိုင်ငံသား 9,000 ထက်မနည်းပါဝင်နေပါတယ်။ဒီလအတော်အတွင်းဖမ်းခံရသူ 4,600 လောက်ရှိပြီးစက်တင်ဘာလ22ရက်နေ့နောက်ပိုင်းဖမ်းမိသူတွေစည်ရင်းလည်းမပါသေးသောခုရက်တွင်ဖမ်းဆီးရသူပေါင်း200ဝန်းကျင်ရှိတဲ့အတွက်ဆုံးကလာနဲ့ကန္ချနာပြည်နယ်နှစ်ခုမှာအဖမ်းခံရတဲ့မြန်မာစုစုပေါင်း 9,000 လောက်ရှိတယ်လို့ပြည်ညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကဦးမင်းဦးကပြောဆိုပါတယ်နေစဉ်ခုံးဝေနေကြတဲ့မြန်မာတွေဟာယာနဲ့ချီရှိပြီးလူမောင်ခိုးလူကုန်ကူးမှုတရားမဝင်နေဆက်ဖြတ်ကျော်မှုစတာတွေပြင်ကိုဗစ်အရေးပေါ်ဥပဒေတွေနဲ့ရေးယူခံနေရပါတယ်ထိုင်းနိုင်ငံတောင်ပိုင်းဆုံးကလာပြည်နယ်ကလာဝကအချင်းတောင်တွေကလွတ်ရက်စစ်နေပေမဲ့ပြန်လို့မရသေးတဲ့မြန်မာ600လောက်လဲဒါနော့အချုပ်ထောင်ကြီးထဲမှာရှိနေတယ်လို့စုံခလာခရိုင်ရွှေပြောင်းအလုတ္တမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပယီကပြောဆိုပါတယ်။ဖမ်းဆီးခံထားရသူတွေကတချို့ဆိုလို့ရှိရင်နှစ်ကြိမ်ထက်မနည်းလူကုန်ကူးခံရသူတွေပါဝင်ပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါရွှေပြောင်းအလုတ္တမ3တန်းထက်မနည်းအလုတ်လုတ်ကင်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညာဟိုင်းဒိုမီတာ40 kHz 9413ညာဟိုင်းဒိုမီတာ57 kHz 5859နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်အမေရိကန်ဆိုးရလုပ်ငန်းတွေဒီဇင်ဘာ3ရက်နေ့ထိဆက်ပြီးလဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200စလုံးကကျေးဇူးပြုနေမှာယာယီအသုံးစရိတ်ကိုမဲခွဲအတည်ပြုပေးခဲ့ကြပါတယ်။အခုလိုအတည်ပြုချက်မရခဲ့ရင်တော့ကျေးဇူးပြုညတကောင်ရန်ချိန်မှာအဆိုးရရန်ရတစိကပိုင်းကိုရန်နာထားမှာဖြစ်ပါတယ်။အထက်လွှတ်တော်ကထောက်ခံမဲ65မဲကန့်ကွက်မဲ35မဲနဲ့အတည်ပြုပေးတယ်လို့အောက်လွှတ်တော်ကထောက်ခံမဲ254မဲကန့်ကွက်မဲ185မဲနဲ့အတည်ပြုတဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးဖို့ကိုပေးပို့လိုက်ပါပြီအခုလိုအတည်ပြုချက်ရခဲ့တဲ့အတွက်လက်ရှိအစိုးရဌာနတွေကတတ်မှတ်ထားတဲ့ရန်ပုံငွေတွေကိုဆက်ပြီးရမှာပါဒီထဲမှာဟာရီကိန်းမုန်တိုင်းနဲ့တောမီအကြီးကျယ်လောင်ကျွမ်းမှုကြောင့်ပျက်စီးခဲ့ရတဲ့နယ်တွေအတွက်ဒေါ်လာ 28.6 ဘီလီယံချပေးမှာဖြစ်တယ်လို့အမေရိကန်ကိုရွှေ့ပြောင်းအခြေချတဲ့အာဖဂန်ဒုက္ခသည်တွေအတွက်ဒေါ်လာ 6.3 ဘီလီယံပေးမှာပါကျေးဇူးပြုနေမှာပဲအောက်လွှတ်တော်မှာဒေါ်လာ1 trillion တန်အခြေခံအဆောက်အအုံစီမံကိန်းအတွက်မဲခွဲဖို့ရှိပါတယ်ဒီစီမံကိန်းကတော့အမေရိကန်နိုင်ငံနဲ့လမ်းဟိုလမ်းဟောင်းတွေတရားတွေပြုပြင်ဖို့နဲ့နိုင်ငံတကာအင်တာနက်ဝန်ဆောင်မှုလုပ်ငန်းတိုးချဲ့ဖို့ပါဝင်ပါတယ
်နိုင်ငံအကြတင်းမာမှုတွေရှိနေတဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ရဲ့ကာကွယ်ဆိုင်ရာတာဝန်ရှိသူတွေနှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတိုးတက်မှုအနည်းငယ်ရရှိခဲ့ပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့နိုင်ငံတကာစီးရေးပူးပေါင်းဆောင်ရွက်ရေးဌာနဒုတိယညွှန်ကြားရေးမှူးဗိုလ်ချုပ်ဟောင်ရှူပင်နဲ့အမေရိကန်ပြည်ထောင်စုတရုတ်ပြည်ဆိုင်ရာကာကွယ်ရေးဌာနဒုလက်ထောက်ဝန်ကြီးမိုက်ကယ်ချေ့စ်တို့ဦးဆောင်ပြီးအင်ကာနဲ့ဗိုလ်ဒူးနေတွေမှာအွန်လိုင်းကနေဗီဒီယိုနဲ့ဆွေးနွေးခဲ့ကြတာပါတရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံဆက်ဆံရေးနဲ့တမ်ဘရော်နှစ်ခုအကြားဆက်ဆံရေးတွေအပြင်နှစ်ဖက်စိုးရိမ်ပူပန်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးလေးနက်တဲ့အမြင်တွေကိုဆွေးနွေးဖလှယ်ခဲ့ကြတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဟူကွမ်ကပြောဆိုပါတယ်နိုင်ငံဆွေးနွေးပွဲနဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးမာတင်မီနာရဲ့ထုတ်ပြန်ချက်မှာတော့တရုတ်နဲ့အမေရိကန်အကြားနှစ်နိုင်ငံပြန်ဆိုင်မှုနဲ့ပတ်သက်ပြီးတာဝန်ယူမှုရှိရှိစီမံခန့်ခွဲနိုင်မှုအတွက်နှစ်နိုင်ငံဆက်သွယ်ရေးလမ်းကြောင်းဖွင့်ထားခြင်းဟာသမ္မတဘိုင်ဒန်အစိုးရရဲ့အရေးပါတဲ့လုပ်ငန်းအစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဂါဗီနဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီး မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့သက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကစက်တဘာ30ကျေးဇူးတော်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ကုလသမဂ္ဂနဲ့မဟာမိတ်အဖွဲ့တွေက COVID-19 ကာကွယ်ဆေးထိုးလုပ်ငန်းအရှိန်မြှင့်ဖို့ကြိုးပမ်းနေတာဖြစ်ပြီးမြန်မာနိုင်ငံအတွက် COVAX ဖွဲ့ပံ့ပိုးမှုနဲ့ COVID ကာကွယ်ဆေး 6.2 တန်းကိုကနူးခွဲပေးထားကြောင်းနဲ့ဒီဆေးတွေကို WHO လမ်းညွှန်ချက်နဲ့အညီဖြန့်ဖြူးမယ်လို့ပြောပါတယ်။မြန်မာနိုင်ငံအရှိတောင်အာရှကတခြားနိုင်ငံတွေနဲ့ရှင်ကိုဗစ်ရောဂါဆက်ဆဲထိန်းချုပ်ရမှာအကန့်အသတ်ရှိနေတာကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုနည်းတာတွေကြောင့်ဒီရောဂါပြန့်နှံ့မှုပြင်းထန်တာတွေ့ရတယ်လို့ပြောပါတယ်။အခုချိန်ထိလူရေ 73.1 ကကာကွယ်ဆေးတစ်ကြိမ်ထိုးပြီးနှစ်ကြိမ်ထိုးပြီးသူက 6.8 ရာဂိုင်းနှုန်းသာရှိနေသေးတာဖြစ်ပါတယ်
။2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံUNHCR ဟာအမည်စရင်တင်သွင်းခံရနိုင်ပွဲရှိနေပါတယ်။ UNHCR အနေနဲ့မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ Rohingya Muslim ဒုက္ခသည်တွေအပါအဝင်ကွန်ဂိုကနေ Uganda ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေစီးပွားရေးအကျပ်တဲကြောင့် Venezuela ကနေ Colombia နဲ့ Brazil ဘက်ကိုရွှေ့ပြောင်းဝင်ရောက်လာသူတွေ Afghan မှာ Taliban တွေသိမ်းပိုက်ပြီးနောက်ထွက်ပြေးရတဲ့အိုးမဲ့အိမ်မဲ့ဒုက္ခသည်တွေစတဲ့ကမ္ဘာအနှံ့ကဒုက္ခသည်အရေးတွေကိုဆောင်ရွက်ပေးနေပါတယ်။2022ခုနှစ်အတွင်းဒုက္ခသည်များအတွက် COVID တုံ့ပြန်ဆောင်ရွက်မှုအပါအဝင်ကမ္ဘာတစ်ဝှမ်းကဒုက္ခသည်တွေအတွက်ဆောင်ရွက်ပေးနေပါတယ်။ UNHCR ကို1950ခုနှစ်ကစတင်တည်ထောင်ခဲ့တာဖြစ်ပြီးနိုဘယ်ငြိမ်းချမ်းရေးဆုကို1954ခုနှစ်ကတစ်ကြိမ်1982ခုနှစ်ကတစ်ကြိမ်ရခဲ့ပူပါတယ်ခင်ဗျာ။
သောကြနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုစုံမှုကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်မှာသတင်းလွှာတွေကိုစက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီနေရာမှာဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းတွေကိုတင်ပြပါမယ်မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့အကြက်တဲတွေကိုအချိန်မီမဖြေရှင်းနိုင်ဘူးဆိုရင်ဒီထက်ပိုဆိုးလာနိုင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအစိုးရအရာရှိကတတိပေးလိုက်ပါတယ်လူပေါင်းတန်းချီစာနာမှုအကူအညီတွေလိုအပ်နေတဲ့အခြေအနေမျိုးမှာနိုင်ငံရေးကိုရှည်တမ်းမတင်ကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးအန်ဒရူးကာကူကတိုက်တွန်းလိုက်တာပါကုလသမဂ္ဂအစိုးရအရာရှိရဲ့ကြာသပတေးနေ့အွန်လိုင်းသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ကိုအောင်လင်ဦးကကောက်နှုတ်တင်ပြထားပါတယ
်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးရှစ်လကြာလာချိန်မှာနိုင်ငံရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေဟာစိုးရိမ်စရာကောင်းလောက်အောင်ကြီးထွက်လာနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးလည်းဖြစ်တဲ့အန်ဒရူးကာကူကပြောလိုက်တာပါမြန်မာနိုင်ငံမှာဆယ်စုနှစ်တခုကျော်ကြာတာဝန်ယူခဲ့တဲ့ကာလတစ်လျှောက်လက်ရှိအခြေအနေဟာအဆိုးဆုံးဖြစ်နေလေနယူးယောက်ကုလသမဂ္ဂရုံးချုပ်မှကျင်းပတဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲကိုအွန်လိုင်းကပါဝင်ရမှာပြောဆိုလိုက်တာပ
ါ I've never seen the situation as bad as it is now
အခုလောက်ဆိုးတဲ့အခြေအနေမျိုးအရင်ကမကြုံခဲ့ဘူးပါဘူးဒီထက်ဆိုးလာမှာကိုလည်းစိုးရိမ်ရပါတယ
်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆီယနာသိန်းတာကိုစန့်ကျင်အုံကြွမှုတွေနဲ့အတူနောက်ဆက်တွဲမတိမငြိမ်အခြေအနေတွေကြောင့်အရင်ကစာနာမှုကွန်ကြီးလိုအပ်နေသူတတန်းလောက်ရှိနေရကနေ3တန်းအထိတိုးလာတဲ့အတွက်စိုးရိမ်စရာကောင်းတယ်လို့လည်းပြောဆိုခဲ့ပါတယ်
You know, the number of people in need of humanitarian assistance now is 3 million. That's a tripling in over the last 8 months.
လူသားချင်းစာနာမှုအကူအညီလိုအပ်နေသူအရေအတွက်ဟာအခုဆိုရင်3တန်းရှိနေပါပြီ။ဒါဟာပြီးခဲ့တဲ့6လအတွင်း3ဆဖြစ်လာတာပါ။နောက်ထပ်တန်း20လောက်ဟာလည်းဆင်းရဲမွဲတေမှုအစဉ်သတ်မှတ်ချက်အောက်မှာရှိနေပါတယ်။လူကြီးတစ်ဝက်လောက်ဆင်းရဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေမျိုးကိုအ ਨੇ ဆုံးလွန်ခဲ့တဲ့အနှစ်20မှာမတွေ့ခဲ့ဘူးပါဘူး။
မြန်မာနိုင်ငံမှာစာနာမှုအကူအညီလိုနေသူ3တန်းလောက်အတွက်ဒီနေ့မှာရန်ပုံငွေဒေါ်လာ385တန်းလိုအပ်ပေမဲ့အခုချိန်ထိ3ပုံပုံသာရရှိထားသေးတယ်လို့လည်းပြောပါရယ်ဆီယနာသိမ်းမှုနောက်ဆက်တွဲနိုင်ငံရေးအချက်အလက်တွေနဲ့ကိုဗစ်ကရောဂါကူးစက်မှုတွေအပြင်းထန်ကြုံရတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီတွေပေးရရမှာသွားရေးလာရေးလုံခြုံရေးစိန်ခေါ်မှုတွေကြီးကြီးမားမားရှိနေတာကိုလည်းကုလသမဂ္ဂဌာနရရှိကောက်ကူကပြောဆိုသွားတာပါအကူအညီလိုအပ်ချက်တွေကြီးကြီးမားမားရှိနေချိန်မှာကုလသမဂ္ဂဖွဲ့စည်းရေးပါဝင်စာနာမှုအကူအညီပေးတဲ့သူတွေကိုနိုင်ငံရေးအမြင်နဲ့မကြည့်ကြဘူးလဲတိုက်တွန်းလိုက်ပါတယ
်
ခံစားချက်တွေကတိတ်ကိုမြင်မနေပါတယ်လူတော်တော်များများကလည်းစိတ်ပြက်နေကြပါတယ်ပွင့်ပွင့်လင်းလင်းပြောရရင်စာနာမှုအကူအညီပေးတာဟာပြိပက္ခမှာတစ်ဖက်ဖက်ကိုဗက်လိုက်တဲ့ဆိုတဲ့အမြင်လွဲမှားမှုတွေရှိပါတယ်ကုလသမဂ္ဂနဲ့မိဖက်အဖွဲ့စည်းတွေဟာစာနာမှုအကူအညီတွေကို နိုင်ငံတကာမှလက်ခံထားတဲ့အခြေခံစည်းမျဉ်းစည်းကမ်းတွေနဲ့အညီပေးအပ်ဖို့တန်ဓေဋ္ဌံချထားပါတယ်။မြန်မာပြည်သူတွေကိုကူညီတဲ့နေရာမှာသေချာပေါက်ဘက်လိုက်မှာမဟုတ်ပါဘူး
။မြန်မာနိုင်ငံရင်ဆိုင်နေရတဲ့အခြေအနေတွေဟာထိမနဲ့တိတ်မြအဆင့်ထိရောက်မလာအောင်နိုင်ငံတကာအသံဝင်ကကြိုးပမ်းကြဖို့ကုလသမဂ္ဂတွင်ရေးမှူးချုပ်ရဲ့တိုက်တွန်းချက်ထွက်ပေါ်လာပြီးနောက်တည့်မှာပဲမြန်မာနိုင်ငံဆိုင်ရာအရာရှိရဲ့သတိပေးချက်ထွက်ပေါ်လာတာပါ။ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုကူတာရက်စ်ကတော့မြန်မာနိုင်ငံမှာစစ်တပ်ကအနာကိုပုံမချုပ်ကြင်လာတာကိုတံပြန်မှုခက်ခဲလာမှာဆိုရင်လည်းအကြောင်းနဲ့အချင်းတွေဟာဒေသတွင်းမှာသာမကတခြားဘာပြည်နယ်လာမှာဆိုရင်လည်းအကြောင်းထွေထွေညီလာခံကိုဗိုလ်ထုနေ့ကပေးပို့တဲ့အစီရင်ခံစာထဲမှာပြောဆိုထားပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့တတိပေးချက်ကိုနားဆင်ရပြီးခုခါတော့ငြိမ်းချမ်းရေးကိစ္စကိုကြည့်အောင်ပါလာမယ့်နှစ်ဒီပြည်တော်စုနေဟာစင်ရတုနှစ်ပတ်လည်နေကြီးဖြစ်တာမို့မြန်မာစစ်ကောင်စီအနေနဲ့ငြိမ်းချမ်းရေးတိုးလှုပ်သွားဖို့ပြောလိုက်တာကလက်တွေ့ခက်ခဲနိုင်တယ်လို့တုံ့ပြန်မှုတွေရှိလာပါတယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကဘာကြောင့်အခုလိုတုံ့ပြန်ကြတာပါလဲ။ဒီအကြောင်း KIO သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူး KNU ရဲ့အထွေထွေအတွင်းမှုပူတိုတာတို့မှုနဲ့ဒီ PPST လို့ခေါ်တဲ့ NCA အပြည့်ရဲ့လက်မှတ်တူအဖွဲ့ရဲ့အကြံပေးပုဂ္ဂိုလ်ဦးခွန်ဆိုင်တို့ကိုမေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ။
ဟုတ်ကဲ့စစ်ကောင်စီပြောကြရဗိုလ်ချုပ်စောမေထွန်းကမနေ့ကသတင်းစာရှင်းလင်းပွဲလုပ်ရမှာ
ပထမအချက်အနေနဲ့ကတော့2022ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဟာကျွန်တော်တို့နိုင်ငံရဲ့85နှစ်ပြည့်စင်ရတုတည်ထောင်စုနေ့ဖြစ်ပါတည်ထောင်စုစိတ်ဓာတ်ကိုအရင်ခံတဲ့သွေးစည်းညီညွတ်မှုနဲ့တိုင်းသားအလုံးတပေါင်းတစည်းတဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ပါတယ်ကြာရောက်လာတော့မဲ့85နှစ်ပြည့်စင်ရတုတွေကိုကြိုဆိုသောအဖြစ်တည်ထောင်စုမြန်မာနိုင်ငံတော်အစိုးရအနေနဲ့တက်ပြည်အောင်စုစိတ်ဓာတ်ရှင်တန်ခိုင်မာစေရေးလုပ်ငန်းစဉ်နှစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်များကိုတိုးမြင့်ဆောင်ရွက်သွားမှာဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုးမြင့်ဆောင်ရွက်နိုင်ဖို့တစ်ကတော့သက်ဆိုင်ရာတိုင်းရင်းသားများသက်ဆိုင်တဲ့သူများကိုယ်တိုင်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်များအကျိုးဆောင်နိုင်ရေးနဲ့မြင့်တင်နိုင်ရေးဆောင်ရွက်ခြင်းနှစ်တမတော်ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကော်မတီနဲ့ EAO များဓာတ်ရိုက်ဆွေးနွေးခြင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မြင့်တင်ရေးအဖွဲ့များနဲ့ဆွေးနွေးခြင်းသုံးSCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းများနဲ့ငြိမ်းချမ်းရေးပုံမူခိုင်မာအောင်ဆောင်ရွက်ခြင်း NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့များအား NCA လက်မှတ်ရေးထိုးနိုင်အောင်ရည်ရွယ်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုညှော်နှဲလာစေရန်နှစ်ဖက်သဘောတူညီချက်များရရှိရေးတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ
်ဒီပေါ် KIO ကချင်းလူမျိုးရေးအဖွဲ့ကြံကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော
့85နှစ်ပြည့်ဒီဆောင်စုနဲ့နှစ်ပတ်သက်တာဟာဒီပေါ့နော်ကျွန်တော်မြန်မာနိုင်ငံရဲ့ဒီရင်းချမ်းရဲ့အတွက်ဆိုတော့နန်းစင်ချမှတ်တာတော့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့အသေးစိတ်လုပ်ငန်းစဉ်ကဘယ်လောက်ထိဒီပြည်သူလူထုတွေအခုဒီနေ့ဒီလက်နက်ကြိုက်တော်လာနေတဲ့အင်ဂျီ PDF အဖွဲ့ဒီပြည်သူလူထုတွေတွေ့ခံစားခွေမရှိတဲ့အစီအစဉ်ဆိုလို့ရှိရင်တော့ဒီဆွေးနွေးရေးဆိုတဲ့အကောင့်တွေဖို့ဖို့တော့ထည့်မယ်လို့ထင်ပါတယ်ကျွန်တော်တို့တိုင်းသားနဲ့ကြိုက်အဖွဲ့ဒီရဲ့လူလားချက်တွေကိုတကယ်တည်ရောက်နိုင်တဲ့ဒီအစီအစဉ်ဟုတ်မဟုတ်ဆိုတဲ့အပေါ်မှာလည်းဦးတည်မယ်။ဘာကြောင့်လဲဆိုတော့လူခဲ့တဲ့ညပေါင်းများစွာဆွေးနွေးခဲ့တဲ့ငင်းချမ်းရဖြစ်ပါတယ်။ဒါပေမဲ့တိတ်ပြမတည်ရောက်ခိုင်မာတဲ့ဆုံးဖြတ်ချက်တွေမရခဲ့တာအတွေ့အကြုံတွေရှိခဲ့လို့ဖြစ်ပါတယ
်။ KNU ကရင်မြို့သား CEO အထွေထွေအတွင်းရမှုဖရိုတာတို့မူကလည်း
ဒီခိုင်ရပဲငင်းချမ်းရဆွေးနွေးမယ်ဆိုတော့ကြိုးကြောရမယ့်ကိစ္စတစ်ခုဖြစ်တာပေါ့။ဒါပေမဲ့ပေါ့နော်ဒီfast ပြည်လို့ခေါ်တဲ့ကျွန်တော်တို့ဒီခုဒီဆောက်ချင်းအစ်စ်တွေကနေသွားဖို့ဆိုတော့ကျွန်တော်တို့ဆက်ရဲဝင်ပြီးကြိုးစားခဲ့ကြပါတယ်။ဒါပေမဲ့အနာသိမှုကအကုန်လုံးကိုခြေထောက်နဲ့ခြေရင်းချသွားတယ်လို့ကျွန်တော်အဲ့လိုပြောလို့ရပါတယ်။အဲ့တော့ကြောင့်ဒီလိုကာလမှာကျွန်တော်တို့အကြံပြုလိုတာကအစ်စ်ခရရဆဲလို့ပထမဦးဆုံးပြောမယ့်အစားပေါ့နော်။မျိုးတွေမှာနေတွေမှာသူရွာတွေမှာလိုက်ပြီးတော့တိုက်ခိုက်တာတွေသူတို့ဒီဖိနှိပ်တဲ့ဟာတွေအရင်ဆုံးကြောင်ရုပ်လိုက်ပြီးတော့တကယ်ယုံကြည်နိုင်လောက်တဲ့လက်တွေ့ပေါ်ပြဒီမျက်စိနဲ့မြင်နိုင်လောက်တဲ့အနေအထားကညချရမယ်လို့တော့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကတော့ဒီ statement လေးတွေထုတ်တာ media release လေးတွေလုပ်တာဆက်ဆိုင်တော့လက်တွေ့ကြတဲ့ပြည်ပြည်ကြောင်လေးတွေကိုရေရေတင်းတင်းလုပ်ဖို့ပဲကျွန်တော်တို့ပြောလိုက်ပါတ
ယ်။ဒါအပြင် PPSD လို့ခေါ်တဲ့ NCA အဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေရဲ့ရင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အကြံပေးဦးခွန်ဆိုင်ကလည်း
ဒီကိစ္စဟာအပြောနဲ့အလုံညီတယ်ဆိုလို့ရှိရင်ဒိနီးနဲ့မဆိုလက်မှတ်ထိုးသူရောမထိုးသူရောကအားလုံးက ဒီတော်စုကြီးကခွဲထွက်ဖို့လုပ်နေတာမဟုတ်ဘူးဒီတော်စုတည်နေဖို့ကိုနီကိုဟာနဲ့လုပ်နေတာတို့တော်လည်းပဲအရင်တော့ကတော့စစ်ပွဲဖြစ်လာခဲ့တာကအဓိကကကွန်မြူနတီပါတီတို့ဘာလို့အဲ့ဒါကလွယ်လို့ရှိနေတော့ဒီဗမာအစိုးရနဲ့ဗမာမဟုတ်ဘူးတိုင်းရင်းသားစီတူတူရဲ့စတိတခါနော်တို့တော်လည်းပဲအခုကြတော့အဲ့လိုမျိုးမဟုတ်တော့ ဒီဗမာအုပ်ချုပ်စုအစိုးရနဲ့ဒီဗမာဆိုတဲ့မျိုးတွေပြည်သူတွေအတွင်းမှာဟိုကပြဿနာပေါ်လာတဲ့အခါကျတော့ဒီပါဝင်တဲ့အဖွဲ့အစည်းတွေလူတွေကလည်းညားပါတယ်ဆိုတဲ့အခါကျတော့လေသူတို့ရဲ့လူလားချက်တွေဒီထားမယ်စားဆိုတဲ့ကိုလည်းဆွေးနွေးဖို့လိုပါတယ်နော်အားလုံးဆွေးနွေးဖို့လိုပါတယ်အဲ့ဒါမှသာဝင်ချင်ရမှာပဲတကယ်တော့
ပြည်သူစာချုပ်ဆိုင်ရာတည်တော်စုစိတ်သက်ပေါ်မြမအုပ်ချုပ်သူတွေနဲ့တိုင်းသားတွေကြအမြင်မတူတာကိုရှေ့ဆက်မဖြေရှင်းနိုင်ရင်တော့တပွဲလည်းဖြစ်နေအောင်မယ်လို့သုံးသပ်မှုတွေရှိနေပါတယ်ဆီကောင်စီအနေနဲ့ငញ្ញန်ကြီးကိုတိုးလုတ်သွားမယ်လို့အခုလိုပြောနေချိန်မှာပဲမြေပြင်မှာတော့တိုက်ပွဲတွေပြင်းထန်နေပါတယ်ဆီကောင်စီရဲ့အပြစ်ရငားလာတက်တန်းတိုးကျင်ညာသားချိန်မှာကချင်ပြည်နယ်ဘက်မှာတိုက်
လာတဲ့ဒီရှမ်းနဲ့ကချင်ဘက်ကတိုက်ပွဲသတင်းအခြေအနေကိုတော့ကိုငင်းညံကပြောပြပေးမှာဖြစ်ပါတယ်
။ COVID-19 ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့ထာဝရငြိမ်းချမ်းရေးရှိအောင်ဆောင်ရွက်ဖို့အပြင်လာမယ့်နှစ်မှာကြာရောက်မဲ့85နှစ်မြောက်ဆင်ရတုပြည်တော်စုနေ့ကိုကြိုဆိုတဲ့အနေနဲ့ဆိုပြီးနိုင်ငံတော်မှာ5လကြာအပြည့်ရဆဲကြောင်းစစ်ကောင်စီကကြေညာပြီးနောက်တရက်မှာပဲကချင်နဲ့ရှမ်းမြောက်ဒေသတွေမှာမိုင်းခွဲတိုက်ခိုက်တာနဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါ။ကချင်ပြည်နယ်အတွင်းမှာတော့မိုးကောင်းဖားကန့်တနိုင်းမြို့နယ်တွေကလီလိုလမ်းမပေါ်နဲ့မိုးမောက်မြို့နယ်မှာအဓိကဖြစ်ခဲ့ပါတယ်။မိုးကောင်းမြို့နယ်အတွင်းမှာစစ်ကောင်စီရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့ဒေသခံတူက VOA ကိုပြောပါတယ်။
ဒီတော့ဒီဒီနိုင်လမ်းပြတော်ဘာသာပြောင်းအောင်ပါ။အဲခဏတော့တော့ဟိုတိုက်ပွဲဖြစ်တယ်။ဒီနိုင်ဝင်ကျင်တော့မှာစစ်ကောင်သုံးစီပြတ်လာတယ်။အဲ့ဒီစစ်သားတွေကိုဘိုင်းခွဲတိုက်ခိုက်တယ်ဆိုတော့ဒီခွဲတော့အဲဝေလျောက်ဆိုတော့ကျွန်တော်အပြည့်စားအဲ့ဒီတော့အများကြီ
း။ဖားကန်မျိုးနယ်ကဒေသခံတူကလည်းမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ကြောင်းပြောပါတယ်
။တွန်ဘန်နဲ့ခုံတရံကားမှာကဲတက်ကြတယ်ကိုင်းကံကိုကမိုက်ဆွဲပေးရလို့ကြားတယ
်။ဒီလ25ရက်နဲ့26ရက်နေ့တွေကလည်းအဲ့ဒီနေရာနားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ခွန်ဆိုင်ရန်ရွာကဒေသခံ300လောက်လဝါရွာမှာတိမ်းရှောင်နေရပါတယ်။ဒီလ29ရက်နေ့ဗုဒ္ဓနေ့ကတနိုင်းမြို့နယ်တိမ်ကောက်ရွာအနီးမှာလည်းတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ကြောင်းတနိုင်းဒေသခံတွေကပြောပါတယ်
။မင်းတိမ်ပြင်းတော့နည်းနည်းပြီးတာလူကြားရတယ်ဖြစ်တာတော့ဒီတိမ်ကောက်ကြီးရွာနဲ့နံပြက်ကြီးရွာကပိုင်လုံး6ခုကရှိတယ်။အဲ့နားမှာဖြစ်တယ်လို့ပြောတယ်
ပြီးခဲ့တဲ့အပတ်တွေအတွင်းတနိုင်းနဲ့ရှင်ပွေရန်အကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတော့အဲ့ဒီဘက်ကိုလူလက်နက်ရိတ်ခါဖြစ်တင်းတဲ့စစ်ကြောင်းတွေကို KIA ကဂျားဖြတ်တိုက်ခိုက်တာတွေကြောင့်လီလိုလမ်းမတကျော်တိုက်ပွဲတွေဖြစ်ပွားနေကြောင်းဒေသခံတွေကယူဆနေပါတယ်။ဒီနေ့မနက်ပိုင်းမှာကချင်ပြည်နယ်အရှိချမ်းကမိုးမောက်မြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိကြောင်းမိုးမောက်ဒေသခံကပြောပါတယ
်။ဒီမိုးမောက်အထက်ပေါ့ကွာဟိုအချင်းနမိုင်ပေါ့ရောက်ဆောင်အေးအပေါ်ဘက်မှာမင်းညာကဝင်လာတဲ့တက်တော့ဟိုအဲ့ဒါဒီမိုးဟာ PDF နဲ့ချရတယ
်ကချင်သတင်းမီဒီယာတွေကတော့မိုးမောင်းမြို့နယ်လုံချာရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA တပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားကြောင်းဖော်ပြကြပြီးလုံချာရွာသားတွေကစစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရကြောင်းဖော်ပြပါတယ်ဒီလ28ရက်နေ့ကလည်းမိုးမောင်းမြို့စိန်လုံးလမ်းကွဲမှာမိုင်းတလုံးပောက်ကွဲခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသဘက်မှာလည်းစစ်ကောင်စီတပ်တွေနဲ့MNDA ခေါ်ကိုကန့်တပ်တွေအကြားနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမုံကိုဒေသခံပြောကြတာက
မနေ့ကနေဒီနေ့တော့ပြည်နေကြတယ်ဟုတ်ကဲ့။အခုတော့ပြည်နေတာပဲမုံကိုမြန်မာပေါ့။ပေါင်းတော့ဖတ်တယ်မှာ
MNDA ကိုကန့်တပ်ဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ပြီးခဲ့တဲ့3ရက်အတွင်းတိန်းနီကွန်းလုံနဲ့မုံကိုဒေသဘက်တွေမှာတိုက်ပွဲပြင်းထန်ကြောင်းဖော်ပြထားပါတယ်။မူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသဘက်တွေမှာဇူလိုင်လကစပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ဩဂုတ်လဆန်းပိုင်းကကျူကုတ်ပန်ဆိုင်ဒေသအတွင်းမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ဒေသခံ1400ကျော်လောက်တရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရတယ်လို့ဩဂုတ်လကုန်ပိုင်းမုံကိုမြို့အနီးမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ900ကျော်ဟာမုံကိုမြို့မှာခုံလုံနေရပါတယ်။စက်တင်ဘာလလယ်လောက်ကမုံကိုမြို့ရောက်စစ်ပြေးဒုက္ခသည်80လောက် COVID-19 ကာယောဂါပိုးတွေးခဲ့ပေမဲ့လည်းအခုခါမှာတော့ထိန်းချုပ်နိုင်တဲ့အခြေအနေကိုရောက်နေပါပြီ ကချင်နဲ့ရှမ်းမြောက်ဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသလို KIA နဲ့ MNDAA ကိုဆက်သွယ်မေးမြန်းနိုင်ဖို့ဆက်သွယ်ရမှာလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ပြည်ရဲ့တောင်းကြနေမနေ့ကင်းရေဒီယိုအစီအစဉ်တွေကိုကျွန်တော်ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။မကြာခင်မှာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်ခင်ဗျာ။အခုတော့ပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေတက်ကိုလည်းတင်ပြကြပါမယ်။ပြည်တွင်းမှာဆက်သုံးစီဈေးနှုန်းတွေတက်လာနေပြီးတော့လူတလောက်ဝယ်ယူနိုင်မှုအခက်အခဲရှိနေသလိုဒေသတချို့မှာတော့စီးဆိုင်တွေပိတ်ထားရတဲ့အနေအထားမှာရှိပါတ လာတာကြောင့်စီဝဲယူသူတွေအခက်တွေ့နေရပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မတ်အလီမှာပြောပြပေးပါအောင်ဗျာ
နိုင်ငံတွင်းရွှေစည်းဒေါ်လာစည်းနဲ့နိုင်ငံသားငွေလဲနှုန်းအပြောင်းလဲတွေနဲ့အတူမြန်မာကျပ်ငွေတန်ဖိုးကျဆင်းနေပြီးကုန်စည်စည်းနှုန်းတွေနဲ့ဆက်သုံးစည်စည်းတွေလည်းတက်လာနေပါတယ်အခုလိုတရရိတ်တက်လာတဲ့ဈေးနှုန်းတွေကြောင့်ဆက်သုံးစီပြတ်မှာကိုစိတ်ပူနေကြပြီးဝယ်ယူစုဆောင်သူတွေရှိသလိုတချို့ကတော့ဒီထက်ပိုဈေးတက်မလာခင်နိုင်တဲ့လောက်ဝယ်ယူထားတာတွေလည်းရှိပါသေးတယ်။ဒီလိုကြိုတင်စုဆောင်တာဈေးကွက်ထဲတတ်မှတ်ထားတဲ့နှုန်းတိုင်ရောက်ချဖို့ခက်ခဲတာတွေကြောင့်စီးဆိုင်တချို့ပိတ်လိုက်ရတဲ့အခြေအနေထိရောက်ခဲ့ပါသေးတယ်။ရှမ်းပြည်နယ်မြောက်ပိုင်းနောက်ကျိုးမြို့မှာဖွင့်လှစ်ထားတဲ့စီဆိုင်တွေကတချို့ဆိုင်တွေဆိုရင်ပစ္စည်းပြက်လို့ပိတ်လိုက်ရသလိုဖွင့်ထားတဲ့ဆိုင်တွေမှာလည်းတန်းစီပြီးဝယ်ယူနေရတယ်လို့နောက်ကျိုးဒေသခံတဦးကပြောပါတယ်
။တန်းစီနေရတဲ့တချို့စီဆိုင်တွေတော့အကုန်လုံးပိတ်ကုန်ပြီပဲ။ဝယ်ဖို့တော့မလွယ်ဘူး။ဒီဘက်မှာတချို့ဆိုင်တွေဆိုလို့ရှိရင်တိုကင်နဲ့ပေါ့နော်အဲ့လိုမျိုးတွေကမှတန်းစီနေရတယ်ပေါ့နော်အခုဆို။လိုတဲ့လောက်တော့မရဘူး။အဲ့လိုအကန့်တက်နဲ့ပေါ့နော်အဲ့လိုမျိုးတွေတော့ပြီးနေရပေါ့နော်ဟုတ်။
စီဝါကူတက်ဌာနနဲ့ဆက်သုံးစီတင်သွင်းဖြတ်ပြူရောင်းချရတဲ့အတင်းကရန်ကုန်မန္တလေးနဲ့နေပြည်တော်ကစီဆိုင်တွေမှာသတ်မှတ်ထားတဲ့နှုန်းထားအတိုင်းရောင်းချဖို့ဈေးနှုန်းတွေသတ်မှတ်ထားပြီးဈေးပိုရောင်းတဲ့ဆိုင်တွေကိုတိုက်ကြားနိုင်တယ်လို့ထုတ်ပြန်ထားပါတယ်။ဈေးကွက်ထဲမှာတော့သတ်မှတ်ထားတဲ့ဈေးထက်အနည်းဆုံး900ပိုပေးပြီးဝယ်ယူနေရတယ်လို့စီဝဲသူတွေစီကသိရပါတယ်။လာရှုံမြို့မှာတော့ဆက်သုံးစီလိုတလောက်ဝယ်ယူနိုင်ပေမဲ့ဈေးတက်လို့အခက်ခဲကြုံနေရတယ်လို့ဒေသခံတဦးကပြောပါတယ်
။ဒီကံကဘိုင်းကုတ်ဒီမှာကြော်ညာထားတာကြတော့အောက်သိန်းတက်လိုက်ကြအောင်ပေါ့နော်1950တချို့ကတည်းက1550 1600ပါအဲ့လိုဆိုတော့ဒီကအားတက်တော့အခုဒီနေ့ကားကိုဖတ်တိုင်းနဲတော့တာပေါ့ဒီကထည့်တဲ့လူတွေနဲတော့တာပေါ့ကျွန်တော်တို့လည်းနည်းနည်းတော့အားပဲတက်ထည့်တာဆိုတော့စိတ်ပြေတနာတော့မရှိပါဘူးကားတွေလည်းတော့ဒီပွဲနေကြတာပဲဘယ်လိုမျိုးဒီကြတဲ့တော့စကုံတော့ပုံတက်မှာပေါ့ကျွန်တော်တို့ဒီကုံလေးလုံးတက်မှာကြတော့လူတွေပို့ပြီးတော့ခက်ခဲမှာပေါ့
အေရဒီတိုင်းပတ်သိမ်မျိုးမှာလဲစီဆိုင်တွေပုံမှန်ဖွင့်ထားပြီးဝယ်သူတွေလိုတလောက်ရနေပေမဲ့ဈေးတက်နေတာကြောင့်မျိုးရင်းမှာအသွားလာတိတ်မရှိဘူးလို့ဒေသခံတဦးကပြောပါတယ်
ကျွန်တော်ပတ်သိမ်မှာတော့ဆိုင်တွေပိတ်တာတော့တိတ်မရှိဘူးကြူအောင်လို့ထည့်တော့ရနှုန်းအခုဆိုရင်ဒီတစ်ခါချင်းအပြည့်တစ်ခါချင်းစီရဟို900000တန်းလို့ခေတ်ရတသိန်းနောက်အောင်တက်နေပြီပေါ့နော်ဒီတစ်ခါချင်း600000ပတ်ချတယ်ဆိုစီရကြည့်ပါလေ။ဟိုက900ဝက်ထားတယ်ဖြည့်နေ။နောက်ဆုံးအဲကိုဖို့စီရမှာသိမစီရဘူးက
ြည့်။နယ်မြို့တွေမှာတော့ဆက်သုံးစီစီနှုန်းကတဆိုင်နဲ့တဆိုင်မတူသလိုလွယ်လွယ်ကူကူရနိုင်ဖို့ကလည်းအရင်ကထက်ခက်ခဲလာတယ်လို့ဒေသခံတွေကပြောနေပါတယ်ရှင
်။မြန်မာပြည်တွင်းကဒီလောင်စာစီဈေးမြင့်လာတဲ့အခြေအနေကိုအလေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းသတင်းလွှတ်အစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွေးဆမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70p Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုVOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကတောက်ကြနေမနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေကြဖြစ်တဲ့ line meter 25 kHz 7133ည line meter 40 kHz 9433line meter 51 kHz 9895နဲ့ line meter 190kHz 1595ကပါကျွန်တော်တို့ဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြမာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကိုဗစ်ရောဂါစတင်ပြန့်ပွားတာကိုစုံစမ်းစစ်ဆေးဖို့ဩစတြေးလျအစိုးရတောင်းဆိုခြင်းကစပြီးတရုတ်နဲ့ဆက်ဆံရေးအစီအမပြေဖြစ်လာတယ်လို့ပြောနိုင်ပါတယ်။ဒီတော့တွင်လွန်ခဲ့တဲ့မေလကတရုတ်ပင်လယ်အရှေ့ပိုင်းမှာအမေရိကန်ဂျပန်ပြင်သစ်တို့ကျင်းပတဲ့ရေတပ်စီရေးလေ့ကျင့်ခန်းမှာဩစတြေးလျပါဝင်လာတာဟာတရုတ်အတွက်မကျေနပ်စရာဖြစ်လာပါတယ်။စိတ်အင်အားမဖြစ်စရောက်တာရှိတဲ့ဩစတြေးလျကိုဂရုစိုက်စရာမလိုဘူးလို့တရုတ်ကွန်မြူနီရဲ့ Global Times မှာကြည့်စားကြပါလေ။ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်ဩကတ်စ်မဟာဗိတ်ဖွဲ့တဲ့အခါမှာတရုတ်တုံ့ပြန်မှုဟာပြင်းထန်လာပါတယ်။စက်တင်ဘာ15ရက်နေ့ကကျင်းပတဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာစိတ်တူသဘောတူတွေဖြစ်တဲ့အမေရိကန်၊ဗြိတိန်နဲ့ဩစတြေးလျဟာသူတို့ယုံကြည်ချက်ကိုကာဝယ်ဖို့နဲ့လုံခြုံရေးဖွံ့ဖြိုးရေးမြင့်တင်ဖို့အတွက်သုံးနိုင်ငံကာဝယ်ရေးမဟာမိတ်ဩကတ်စ်ကိုတည်ထောင်တယ်လို့ဖော်ပြပါတယ်။တရုတ်အန်ဒီရဲ့ကြီးမားတာရာကိုမပြောပေမဲ့တရုတ်ကိုဟန်တားဖို့စစ်ဘရင်စကားနဲ့ဆိုရင်ခွေထားဖို့ရွေတာလို့မြင်ကြပါတယ်တရုတ်ရဲ့ပေါကပလမ်းကြောင်းကိုအနောက်တိုင်းမှာသင်္ဃာမကင်းဖြစ်နေတာကြာပြီဖြစ်ပေမဲ့မြန်မာပြည်လိုနိုင်ငံလေးတွေကတော့အခွင့်အလမ်းလို့မြင်ကြပါတယ
်တရုတ်အစိုးရရဲ့ပေါကပလမ်းကြောင်းစီမံကိန်းဟာအာရှပစိဖိတ်ဒေသကနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ပေးနေတယ်လို့ဘူယုံမီမင်းအောင်လန်ကကိုကြိမ်မြောက်မော်စကိုနိုင်ငံကလုံခြုံရေးညီလာခံမှာဇွန်လ23ရက်နေ့ကပြောပါတယ်။အာရှပစိဖိတ်ဒေသမှာအင်အားကြီးနိုင်ငံတွေမဟာဗျူဟာပြိုင်ဆိုင်လို့ဒေသတွင်းပြည်ပကကြီးထွားလာမယ်လို့ခန့်မှန်းပါတယ်။ဒီမိုကရေစီလူ့အခွင့်အရေးကိုအကြောင်းပြပြီးပြည်တွင်းရေးမှာဝင်ရောက်ဆက်ဖက်ခြေလှယ်တာမျိုးကိုလည်းအများကြီးတွေ့ရလိမ့်မယ်လို့ဆိုပါတယ်။နိုင်ငံအချို့ဟာသူတို့နဲ့မတူတဲ့နိုင်ငံရေးစနစ်နဲ့အတွေးအခေါ်တွေကိုလွှမ်းမိုးဖို့ဒီလမ်းမျိုးစုံနဲ့အစဉ်တစိုက်ကြိုးပမ်းနေတယ်လို့လဲတက်ချုပ်မင်းအောင်နိုင်ကမော်စကိုညီလာခံမှာပြောသွားပါတယ်။မြမအရေးမှာမဆွတ်ဖက်ကြဖို့တည်ပြီးထားတာဖြစ်ပါတယ
်။မြမပြည်တွင်းပြပရေးရမှာတရုတ်ကအရေးကြီးတဲ့အခါကပါဝင်နေတာမို့တရုတ်အခြေအနေဆိုးဝါးလာရင်မြမပြည်မှာကြရက်ရိုက်လာမှာကိုရှေ့ဆိုးရဆိုးရင်နေပုံရပါတယ်။ပြပကဆွတ်ဖက်လာမှာကိုတက်ချုပ်ကြီးဆိုးရင်နေတာထင်ရှားပါတယ်။ယူသားတဲ့ဒီမိုကရေစီစနစ်ကိုအကောင့်ထည့်ဖော်ခြင်းလို့စစ်အာဏာသိမ်းရတယ်လို့ပြောတာကတော့ဒီမိုကရေစီကျင့်သုံးသူတွေလက်ခံနိုင်ကြရအကြောင်းမရှိပါဘူးဒီမိုကရေစီနိုင်ငံသုံးနိုင်ငံရဲ့ဩကတ်အဖွဲ့ဟာစစ်အာဏာရှင်အတွက်ဝင်းတုံစရာဖြစ်နေပါတယ်အရင်ကလည်းသတင်းဖလှယ်မှုဖွဲ့ထားတဲ့ Five Eyes အဖွဲ့မှာအင်္ဂလိပ်စကားပြောတဲ့နိုင်ငံတွေသာပါဝင်ပါတယ်ယုံကြည်မှုကိုအခြေခံတဲ့လုပ်ငန်းတွေမှာရည်ကျင်းမှုအခြေခံတူညီတာကိုဦးစားပေးတာများပါတယ်။တမိုင်းဟာနိုင်ငံတကာဆက်ဆံရေးမှာရောင်ပြန်ဟနေပါတယ
်။ဒီဇယ်သုံးရင်းငုတ်တင်မောတွေပြင်သစ်စီကဝယ်ယူဖို့အစီအစဉ်လုပ်ပြီးတော့ပြင်သစ်နဲ့အတူစီရေးလေ့ကျင့်ခန်းလုပ်ပြီးမှဩဂတ်စ်မဟာမိတ်အဖွဲ့မှဝိုင်းပယ်ခံရတာကိုပြင်သစ်ကမကြည်မချမ်းဖြစ်သွားပါတယ်။ပြင်သစ်ကိုမယုံသလိုဖြစ်သွားပါတယ်။အမေရိကန်ရဲ့အနုမြူစွမ်းရင်သုံးရင်းငုတ်တင်မောနဲ့ထောင်လိုင်းဤပညာရဖို့ဩစတြေးလျအတွက်ပိုရေးကြီးပါတယ်အနုမြူစွမ်းအင်ရေငုတ်သင်းမောတွေရလို့ဩစတြေးလျဟာတရုတ်ထက်ပိုပြီးအားကောင်းမှာမဟုတ်ပါဘူးဒါပေမဲ့အမေရိကန်အနုမြူရေငုတ်သင်းမောတွေဩစတြေးလျမှာစိုက်ကပ်နိုင်တာဟာတရုတ်အတွက်ရတဲ့မအေးစရာဖြစ်လာနိုင်ပါတယ်ဩစတြေးလျကတမကတွေဖြစ်တဲ့သင်းမောသားတမကနဲ့လျှက်စစ်အလုပ်သမားတမကတွေကတော့အနုမြူရေငုတ်သင်းမောစီမံကိန်းဟာတိုင်းပြည်အတွက်အကျိုးမရှိဘူးလို့သုံးသပ်ကြပါတယ်
အင်္ဂလိပ်အမေရိကန်နဲ့တရုတ်ကွန်မြူနီဟာအခြေခံအတွေ့အခေါ်ကွဲပြားခြားနားပါတယ်1950ကဖြစ်ပေါ်တဲ့ကိုရီးယားစစ်အတွင်း6ချုံတိုက်ပွဲမှာ American တပ်တွေအရင်နိုင်သွားပြီးမော်ရှီတောရဲ့ပြည်သူစစ်တပ်အောင်ပွဲခါနာကိုအခုတည်းကတရုတ်ကဂုဏ်ယူနေပါတယ်။ကိုရီးယားစစ်ပွဲအနှစ်80ပြည့်နေ့မှာချောင်းချုံစိတ်ကမွေးကြဖို့သမ္မတရှီချင်းဖင်ကဩဝါဒစကားပြောကြားသွားပါတယ်။အမေရိကန်နဲ့အင်္ဂလိပ်ကတော့ပထမနဲ့ဒုတိယကမ္ဘာစစ်မှာအောင်ပွဲခါနာကိုသာဂုဏ်ယူကြပြီးကိုရီးယားစစ်ကိုတော့မစ်ပစ်လိုကြပါတယ်။မော်ရှီတောင်းကိကတကားပိတ်ဝါဒကျင့်သုံးတဲ့တရုတ်နိုင်ငံကိုတကားဖွင့်နိုင်အောင်အမေရိကန်ကကူညီခဲ့ပါတယ်။အမေရိကန်နဲ့ကုန်သွယ်ရေးအဆင်ပြေလို့တရုတ်ကွန်မြူနီဟာအရင်းရှင်ဖြစ်လာတာပါ။အမေရိကန်နဲ့ဆက်ပြီးရင်တရုတ်ပြည်အကြီးအကျယ်ဒုက္ခရောက်သွားနိုင်တာကိုချောင်းချုံစိတ်ဓာတ်ရှိသူတွေသိကြပါတယ်။တရုတ်ရဲ့တပါတီအာဏာရှင်စနစ်နဲ့အင်္ဂလိပ်အမေရိကန်ဒီမိုကရေစီစနစ်ဟာကွဲပြားတာမှုရှိစားညီနိုင်ဖို့ခက်ခဲစီပါတယ်မျက်မှောက်ကသမိုင်းကိုလေ့လာရင်ဒီမိုကရေစီနိုင်ငံအချင်းချင်းစစ်မဖြစ်ကြပေအာဏာရှင်နိုင်ငံတွေနဲ့သာစစ်ဖြစ်တာတွေ့ရပါတယ်ခင်ဗျာ
ဩစတြေးလျပြည်ဒိန်အမေရိကန်တို့ပါဝင်တဲ့ဒီဩဂတ်စ်ကာကွယ်ရေးအဖွဲ့တည်ထောင်တာဟာဒီမိုကရေစီစနစ်နဲ့တပါတီအာနာရှင်စနစ်တို့ရဲ့မဟာဗျူဟာစစ်ပွဲဖြစ်တဲ့ဆိုတဲ့အကြောင်းပြောပြသွားတဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့အလှည့်ကြတာကကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာကိုဗစ်အလွန်အရေးပြက်ကူထုံးကိုပြောပြထားပါတယ်ကိုဗစ် -19 အခုတခါဖြစ်ပြီးအိမ်မရတာအတွက်အဓိကကူထုံးနှစ်ခုကိုပြဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်တစ်ခုကတော့တိုင်ပင်ဆွေးနွေးနေသိအားပေးတာဖြစ်ပြီးဘယ်လိုလုပ်သင့်ပါသလဲနောက်တစ်ခုကတော့ဆေးပေးတာမှလည်းဘာတွေသတိထားသင့်တယ်ဆိုတဲ့အကြောင်းဖြစ်ပါတယ်ဒီအကြောင်းဩစတြေးလျအခြေဆိုင်စိတ်ကျမ်းမာရေးအထူးကုသမားတော်ကြီးနဲ့မြန်မာစီတက်ကတူတွေရဲ့ဂုဏ်သူဆောင်ပမောခဖြစ်တဲ့ဒေါက်တာရေမွန်ထင့်ဝေကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်
ဟုတ်ကဲ့အထူးကဆရာဝန်ကြီးဒေါက်တာရေမွန်တူဝေခင်ဗျာကျွန်တော်တို့ဒီကိုဗစ်ဖြစ်လာပြီးအိမရတာနဲ့ပတ်သက်လို့ဘလူးဘက်ပုံဖြစ်ရတဲ့အကြောင်းကိုပြီးခဲ့တဲ့တစ်ပတ်ကပြောပြီးမှဒီတစ်ခေါက်တော့ဆရာရဲ့ဘလူးကုစားဖို့ကိုပြောမှမို့အရေးကြီးဆုံးကိုဆရာပါဆက်ရှင်းပြခြင်းလ
ဲအိမ်ပြောတဲ့အကြောင်းခုထုံးကပါလဲဆိုလို့ရှိရင်တော့ဒီလိုအခက်အခဲကြုံပြီးတော့စိတ်ချောက်ချပြီးတော့စိတ်ကကြပြီးတိတိဖြစ်လာနိုင်တယ်အဲ့လိုအချိန်မှာအလိုအဆုံးအချိန်တစ်ခုဟာသူ့ကိုနားလည်မှုပေးနိုင်တယ်ဆွေးနွေးပေးနိုင်တယ်emotional support ပေးရမယ်အနေထားအရေးကြီးဆုံးဖြစ်တဲ့အချိန်မှာဒီအချိန်မှာအထူးကံတော့ပြီးတော့ဥပမာရှိုးပါတဲ့တက်ရောက်မှုကြီးအများလုံးအကြီးတော့အဲ့လိုမပြောတော့ဘူးအဲ့ဒီမှာကျွန်တော်တော့ထပ်ပြောချင်တာကလူတူနဲ့တူမတူဘူးဆိုတာကျွန်တော်ပြောချင်တယ်တချို့ကပုံပြီးခံနိုင်ရင်ရှိတယ်စိတ်ကြီးကြမှာရေပိုကောင်းတယ်တချို့ကျတော့ underlying problem ငကိုယ်တွေကကြောက်တဲ့လူလန့်တဲ့လူ generalized anxiety လို့ဖြစ်တဲ့လူနော်ကိုယ့်အနေကိုယ်ယုံကြည်မှုစိတ်မရှိတဲ့လူအဲသူများကလည်းမိသားစုကိုပြီးကို psychologically ပြီးကိုတဲ့လူပေါ့လေဒီပဲနဲ့မဖြစ်ပဲအဲ့လိုလူတွေကြတော့ပူဆိုးတဲ့ခါကြတော့အိတ်ပဲပြောတဲ့ဥစ္စာရဲ့ဟိုအကြောင်းကြီးအိတ်အကြောင်းကြီးပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့ဘယ်လိုကုစားပေးနိုင်မလဲဆရာ
ကျွန်တော်ခုနပြောတဲ့အချက်လက်ကလေးတွေကိုနားလည်သဘောပေါက်ပြီးတော့အခွင့်အရေးရလို့ပေါ့လေတွေ့ခွင့်ရတယ်ဓမ္မပုဒ်ရှင်လည်းပဲတွေ့ခွင့်မရဘူးဆိုရင်တော့မှ virtual ပေါ့လေကျွန်တော်အခုကတော့ဒီ tele help လို့ဟာမျိုး internet ကနေပြီးတော်တော်ဆုံပေးဖို့ပြောဆိုဖို့အဲ့ဒီအခွင့်အရေးရဖို့လိုတယ်ဘာကြောင့်သူက they have to stay connected with people နော်သူသူချစ်တဲ့တဲ့လူတွေရဲ့အားပေးမှုသူ့ဆုံမှုအဲ့ဒါအရေးကြီးဆုံးအချက်ဖြစ်တယ်ဓမ္မတိတ်ကအားပါတယ်အဲ့ဒါကိုကျွန်တော်တို့ကြိုးစားပြီးတော့လုပ်ပြရမှာပေါ့နော်အားပေးစကားပြောတာအဲ့အားပေးစကားပြောတဲ့အချိန်မှာအရေးကြီးဆုံးအချက်ကသူ့ sympathy ဖြစ်ုံလေးနော် sympathy ဆိုတာကတနာတာပေါ့လေဖြစ်မှဖြစ်ရလေလို့အဲ့ဒီဟာသွားပြီးတော့ပြောပြရုံလေးတခုကမလုံတော့ဘူးခင်ဗျဘာကြောင့်လဲဆိုတော့သူဖြတ်တန်းခဲ့ရတဲ့အတွေ့အကြုံကြီးကကြီးမားလာတယ်သူခံစားချက်ကိုစိတ်ချယုံကြည်တဲ့သူပြောပြခြင်းပဲဒါမှသူ့ရဲ့နေရာဟာပေါ့သွားမယ်လေအဲ့ဒီဟာကိုအခုရေးကိုရဖို့ကြဆိုလို့ရှိရင်တနာပါတယ်တော့အစီအမပြည့်ဖြစ်သွားတာပဲအစီမကောင်းပါဘူးအဲ့လိုပြောတာတခုတည်းတော့သူ့မှာစက်တာမှုမရနိုင်ဘူးဘာစက်တာမှုပြနေလဲဆိုရင်သူ့ခံစားချက်ကိုနားလေတယ်ဆိုတာကိုပြသနေရမယ်သူပြောတာကို attentively listen လုပ်ရတာပေါ့နော်သူ့ခံစားချက်ကိုအဲ့မှသူကပြောချင်တဲ့စိတ်ပေါ်လာတယ်ဆက်ဆက်ပြောမယ
်အာရုံစိုက်ပြီးတော့ကိုခံစားရတယ်လို့မျိုးပေါ့နော
်အဲ့အဲ့လိုကသူ့နေရာမှာ
အလားတူခံစားရတယ်လို
့ဟုတ်ကဲ့သူ့နေရာကိုကဝင်ပြီးတော့ပါလေသူကမှအဲ့တော့အာဒါကျတော်လေးကိုကိုကိုယ်တိုင်လည်းအဲ့လိုဆိုလို့ရှိရင်တော့အဲ့လိုဖြစ်မှာပဲပေါ့နော်ဒီလိုဖြစ်တဲ့ဥစ္စာကဘလို့နားလေတယ်ဆိုတော့သူကပြတ်သပေးလိုက်လို့ရှိရင်သူ့ရဲ့ခြေထဲမှာခံစားချက်ကပေါ့ပေါ်နိုင်တယ်အဲ့ဒါကိုကျွန်တော်တို့က psychologically emotional ventilation ကို call
okay စိတ်ထဲမှာအသက်ရှူဖို့ရတာတော့ဆရာနော
် okay အသက်ရှူဖို့ရတော့ဒါဆို counseling method ကအဓိကအချက်ပဲလေအဲ့တော့ professional counseling ရှိလို့ဆိုတော့ကောင်းတာပေါ့နော်အဲ့ဒါမျိုးမရှိတဲ့ဆရာဝန်တော်လည်းကောင်းသာမန်လူကလည်းမိတ်ဆွေပေါင်းကြလည်းသူနဲ့ဆက်ဆံတဲ့နေရာမှာသူ့ရဲ့အထက်မှာဟာကိုစိတ်ကခံစားချက်တွေကိုထုတ်ဖော်ပေးဖို့နဲ့အဲ့ဒါကိုပံ့ပိုးပေးဖို့ support လုပ်ပေးဖို့ပေါ့လေဒီပြောတဲ့စကားကိုလိုက်နားထောင်တာပေါ့နော်အဲ့လိုလုပ်ပေးခြင်းအဖြစ်အမှန်လေးပြောတာနားထောင်ပြီးတော့မှကိုကသူ empathetic ဖြစ်တာပေါ့သူဖြစ်တာကိုခံစားနိုင်ပါတယ်ဆိုတော့ကိုကိုယ်လည်းခံစားသူခံစားရပါတယ်နားလည်ပါတယ်ဒါ immediate ကြီးကျယ်တဲ့ trauma ကြီးပဲအဲ့ဒါကိုဖြတ်သန်းနေရတာကိုကနည်းနည်းတော့တော့တတ်တည်နဲ့ဖြတ်သန်းလို့မရဘူးအခုလုပ်နေတာဆိုတော့အဆင်ပြေပါတယ်အဲ့ဒီသဘောမျိုးကိုကပြတ်သားပေးနိုင်ရင်သူ့ကိုတက်တာမှုရပါတယ်တချို့ဆိုလို့ရှိရင်အဲ့ဒါလည်းကိုတက်တာမှုရပါတာရှိတယ
်ဟုတ်ကဲ့နောက်ရောဆရာကြီးဘယ်လိုကုစားပေးနိုင်သေးလဲ
နောက်အရေးကြီးဆုံးချက်ကတော့အိပ်ဖို့လိုတယ်ဆိုလို့ရှိရင်သူ့မှာရှိတဲ့ anxiety တွေကိုကြောက်လန့်ထိတ်လန့်တဲ့ဟာတွေကိုလည်းမစံတက်တာဘူးဆိုရယ်ဆေးကိုသူရှာမှာပေါ့လေအဲ့ဒီအချိန်မှာကျွန်တော်က anti anxiety medication တွေပါလာတာပေါ့လေများသောအားဖြင့်ကျွန်တော်တို့ကအဲ့ဆက်ဖြစ်တဲ့သူတွေဆိုဆရာဝန်တွေက anti depressant ဆိုရယ်ဆေးစိတ်ဓာတ်ကျတာကိုပြန်ကောင်းစေတဲ့ဆေးမျိုးအဲ့ဒီမှာလည်း anti anxiety ဆိုရယ် property ပါတော့အဲ့ဒါလေးအနည်းချင်းပြလိုက်ချင်းအဖြစ် anxiety တက်တာဘူးရအောင်လုပ်ပြတတ်ဒါပေမဲ့တကယ် anxiety ဆေးတွေကလည်းအဆုံးထက်တယ်ပေါ့ဒါဘာလို့သိကျော်ဆရာဝန်တိတ်မတုံးတာလဲဆိုလို့ရှိရင်အဲ့တော့ benzodiazepine ကိုခေါ်တော့ပေါ့လေဥပမာ diazepam ပေါ့valium and not to throw him out on the sea zenek ko khona bo le eprazolam di sea ya ma kaung na so kaung ne relax bo ne tatta mu ya me aim ni to le tu a eight bo ne bo le da ba me eight sea ko mman man le taw lai bi bi so yin ma cha daw chein ma sea ko dependent chit bo le sea swe wa da bo a lo chano so lo yin na ga di sea ko taw me so yin khana be taw a ma 3 ya law taw da ba ja so ma shi a ra bi khana phat bi ya lo now 2 ya 3 ya ni lo do yin ta lung that taw bi taw me a so lo yin na ga intermittent body
ကတောင်းချက်တော့မဆန်တော့ချားလေးချက်ပြီးတော့
သူ့ဇက်တိုက်ဖို့ပဲနဲ
့ရဲ့အနေငယ်ချားပြီးတော့
ရဲ့အနေငယ်ချားပြီးတော့ဟိုတခါလေးလုံရင်တော့တော့အဲ့ဒါဆိုလို့ရှင်တော့ကိုစေးဆွဲတဲ့ဇာလမရောက်တော့ဘူးပေါ့နော်အဲ့စေးတဲ့မှာမှာခုနကကျွန်တော်ပြောလို့ valium ဆိုရှိတယ် zenic ဆိုတာရှိတယ် valium ဆိုတဲ့စေးမျိုးက non active ခေါ်တယ်သူခန္ဓာကိုယ်ထဲမှာတော်ချက်ကြနေတယ်တလုံးတော့ပြီးရင်သူတစ်ရက်လောက်ကတော့24 hour 72 hour အထက်မှာကြာနေတယ်ပေါ့နောက်ဟိုကျတော့ zenic ကိုစေးဖို့ကျတော့ alprazolam သူက short active ကိုခေါ်တယ်ဒါသူကပိုကောင်းတယ်ဘာလို့ဆိုတော့ဟိုက non active stay ကတောက်ပြီးချက်ချက်အစွမ်းမထက်ဘူးနှစ်နာရီလောက်နေရင်မှသူအစွမ်းပြတယ်ဇဲနဲ့ဆိုတဲ့စေးကတောက်လိုက်တာနဲ့ချက်ချက်အစွမ်းထက်တယ်ချက်ချင်းသူကစိတ်ကကြီးသွားတယ်အိတ်ချင်သွားတယ်အဲ့ဒါလူကပိုကြိုက်တယ်တော့ဒါပေမဲ့ချက်ချင်းခန္ဓာကိုယ်ထဲမှာ၈နာရီ၁၀နာရီတည်းမှာသူထွက်သွားအောင်အဲ့စေးတကူကမရှိတော့ဘူးအဲ့တကယ်လို့အဲ့စေးနဲ့ယင်မာပြီးတော့ဆက်တောက်နေတဲ့လူတယောက်ဆိုရင်တနေ့တာမှာနောက်တစ်ခါပြန်တောက်ချင်တဲ့စိတ်ကပေါ်လာတယ်အဲ့ဒီမှာ withdrawal symptom က
စေးဆွဲတဲ့လက္ခဏာပါဆရာနော
်စေးဆွဲတဲ့ withdrawal တက်လာပိုကြီးကြွားတယ်လူကမတော့အောင်မနေတော့ဒီစေးပဲတော့လိုက်ရှာပြီးတောက်နေရတယ်အဲ့တော့ benzodiazepine ရဲ့အဓိပ္ပာယ်က liver lock ဆွဲတဲ့တောက်ရင်ဘယ်စေးဖြစ်ဖြစ်အဲ့စေးဆွဲတဲ့လက္ခဏာပေါ်လာလိမ့်မယ် even valium တော့မှ intermittently တောက်ဖို့လိုအပ်တဲ့ဆက်မှာတောက်ဖို့မလိုအပ်ရင်မတောက်ဖို့နောက်တစ်ခါတောက်နေရင်လည်းအခုလက်သက်သာပါပြီဆိုတော့ဆက်တောက်ဖို့လိုလို့ရှိရင် short ပြီးတောက်အောင်အပေါ်တိုးတောက်မယ်ဆိုတာ short ပြီးတောက်အောင်တလုံးကနေတော့ပဲတောက်မယ်တော့တလားလားဒီမဒီစီကိုဖြတ်ပြအဲ့တော့ဆရာဝန်တွေကတော့ဒီစီလိုအပ်လို့ရှိရင်ခဏပြေးပြေးမယ်ဒါပေမဲ့တကယ်ရေးစီလိုလာပြီဆိုရင်ကျတော့ anti depressant ဆိုရရှိတယ
်ဟုတ်ကဲ့စိတ်သက်သာတာကိုပြန်တက်အောင်လုပ်ပြီးတဲ့ဆေးပေါ့ဆရာနော
်စိတ်သက်ကိုပြန်မြင့်တင်လာစေတဲ့ဆေးနော်အဲ့ဒီဆေးမှလည်းပဲနည်းနည်းအိပ်စိတ်တက်တဲ့ဓာတ်လည်းပါတယ်ခုန relaxation စိတ်ကိုကြည်အောင်လုပ်တဲ့ဓာတ်လည်းပါတယ်အိပ်စိတ်တွေအများကြီးရှိပါတယ်ခင်ဗျာဥပမာ mertazepine ဆိုလို့ရှိရင် anti depressant အိပ်ပျော်လည်းနည်းနည်းအထောက်အပံ့ပေးတယ်ကိုစီးလေတော့သူကချက်ချင်းကြီးအစွမ်းချက်တော့မဟုတ်ဘူးလေဒါပေမဲ့သူ့ကိုကြိုးစားပြီးတောက်လို့ရှိရင်အိတ်တဟာကိုတက်တောင်းလုပ်ပေးနိုင်တယ်နောက်တစ်ခြားစီးလေအများကြီးရှိပါတယ်အဲ့စီးလေးတွေနဲ့တွဲတောက်တဲ့သဘောမျိုးပေါ့နော်ဒီ benzodiazepine ကိုဖြတ်ဖို့တို့ရဲဆိုရင်ဖြတ်တဲ့အချိန်မှာဒီစီးနဲ့ပြေးထားပြီးတော့ဒီ antidepressant ဇက်တိုက်တော့ပြရတယ်ဆရာဝန်ပေးလိုက်လို့ဇက်တိုက်တော့အောင်မယ်6လဖြစ်ပြီးတစ်နှစ်ပြည့်တော့အောင်မယ်သူကဆွဲလည်းမဆွဲဘူ
းဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ပြီးသမျှအစီအစဉ်အနေနဲ့ပတ်သက်လို့ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ဆိုတဲ့ website မှာပြီးတော့ဒီ VOA ရဲ့ Facebook ဆာမျက်နှာပါပါကျွန်တော်တို့ဗီဒီယိုတွေစာသားတွေပြည့်စုံတင်နာပေးပါတယ်လာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတခါတော့ဒီ Thai Chee site Fever Wine တော်သားတွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပတ်စ
င်တင်ဆက်သွားမယ်တိုင်းရင်တည်လွာကကျဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါနေဆက်ဒီကတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာခရီးရန်ဓမ္မအမှုတော်ဆောင်ပါစတာတွေပြစ်ဒဏ်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးတော့မြို့တော်ဟာခါကလွယ်လို့မြို့နယ်အားလုံးကိုစစ်ကောင်စီကအင်တာနက်ဖြတ်တောက်လိုက်ပါတယ်ချင်းပြည်နယ်မြောက်ပိုင်းမွန်ဂိုမြို့မှာစစ်ဆောင်တရားခန်းကကိုဗစ် -19 ရောဂါကူးစက်ခံနေရပါတယ်ရခိုင်ပြည်နယ်ကွားမြို့နယ်ကဆန္ဒပြတဲ့လူတော်အမတ်တဦးနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကဖမ်းဆီးထောင်ချလိုက်တဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်
သမဂ္ဂနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်မတူပီမြို့နယ်ခရီးရန်အမှုတော်ဆောင်ပါစာတဦးကိုအာဏာသိမ်းစစ်ကောင်စီတပ်ကဖမ်းဆီးသွားပါတယ်စက်တင်ဘာလ23ရက်နေ့ကမတူပီမြို့နယ်ငလိုင်ကြီးရွာကခရီးရန်အမှုတော်ဆောင်ပါစာဦးနိုင်ကုန်းရဲ့လက်ကင်ဖုံးထက်မှာတူမီတနတ်ပုံတွေတွေ့လို့စစ်ကောင်စီတပ်ခလာရတက်လေးတုံညာကဖမ်းဆီးသွားတာပါဒီနေ့အထိမိသားစုနဲ့လည်းတွေ့ခွင့်မရသေးပါဘူးချင်းပြည်နယ်မှာချင်းအမျိုးသားတပ်မတော် CNA ချင်းလူထုကကွယ်ရေးတပ် CDF ပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြမ်းတိုက်ပွဲကြောင့်ချင်းပြည်နယ်မြို့တော်ဟာခါကလွဲပြီးကြံမြို့နယ်အားလုံးကိုအင်တာနက်ဖြတ်တောက်ထားပြီးသတင်းအမှောင်ချခံထားရတဲ့ပြည်နယ်ဖြစ်ပါတယ်
။မွန်ပြည်နယ်တောင်ပိုင်းရေးမြို့နယ်မှာမြို့သမီးတဦးအပါဝင်မွန်ကြီးလက်ဒေသခံရွာသား9ဦးကိုစစ်ကောင်စီတပ်နဲ့မွန်ငင်းချမ်းကကွယ်ရေးပူးပေါင်းစစ်ကြောင်းကဖမ်းဆီးသွားပါတယ်။စက်တင်ဘာ26ရက်နေ့မှာရေးမြို့နယ်တောင်ပိုင်းကမိထော်လာလေးနဲ့ဂျုံငင်းရွာကရွာသူတဦးနဲ့ရွာသား6ဦးကိုဖမ်းဆီးသွားတာပါ။ဒီကျေးရွာနီးတဝိုက်တွေမှာမွန်မြေစောင့်ရှောက်ရေးအဖွဲ့ DMD လက်နက်ကန်အဖွဲ့လှုပ်ရှားနေတာဖြစ်တဲ့အတွက်ဒီရွာသားတွေနဲ့ဆက်တွယ်မှုရှိနေတယ်ဆိုပြီးဖမ်းဆီးသွားတာလို့ဒေသခံတွေကပြောပါတယ်။အခုလိုဖမ်းဆီးသွားတဲ့လူတွေကိုဘယ်နေရာမှာထိန်းချုပ်ထားပြီးဘယ်လိုဆောင်ရွက်သွားမလဲဆိုတာမသိရသေးတယ်လို့မိသားစုဝင်တွေနဲ့လည်းတွေ့ခွင့်မရသေးပါဘူး။
ရခိုင်ပြည်ကွားမြို့နယ်မှာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြတဲ့အတွက် NLD ပါတီရဲ့ကွားမြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်3ဦးကိုစက်တင်ဘာလ29ရက်နေ့မှာမြို့နယ်တရားရုံးကနေထောင်ဒဏ်အတီးတီချမှတ်လိုက်တယ်လို့သိရပါတယ်ထောင်တန်းချမှတ်ခံရသူတွေကတော့ NLD ပါတီက2020ခုနှစ်ဂွားမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲခေါင်ညွန့်မြို့မရက်ကွက်အုပ်ချုပ်ရေးမှူးဦးလူမီနဲ့ကိုအောင်စိုးမိုးတို့ဖြစ်ပြီးသူတို့ကိုနိုင်ငံတော်အကြီးအကျယ်ပြက်စီမှုတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးပုံမှန်တွေနဲ့ထောင်တန်းအတီးတီချမှတ်လိုက်ပါတယ်လက်ရှိမှာသူတို့တွေကိုတန်တွဲအကျဉ်းထောင်ကိုပို့ဆောင်ထားတယ်လို့မြစ်သားစုဝင်တွေကပြောပါတယ်အလားတူတောင်ကုန်းမြို့မှာစစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ NLD ပါတီကပြည်နယ်စီပင်ဝင်ကြီးဟောင်းဦးမင်းအောင်နဲ့ကိုတန့်စင်ဖြိုးတို့ကိုလည်းစက်တင်ဘာလ18ရက်နေ့ကထောင်ဒဏ်နှစ်နှစ်နဲ့2လချမှတ်ခဲ့ပါတယ်
။ရှမ်းပြည်မြောက်ပိုင်းမှုစေမြို့နယ်မွန်ကိုမြို့မှာစစ်ပေးဆောင်600ကျော်နဲ့လူဦးရေ100ခန့်ကကိုဗစ် -19 ရောဂါကူးစက်နေတယ်လို့သိရပါတယ်။ကိုဗစ် -19 တည်ပြုလူနာတွေကိုမွန်ကိုမြို့ရှိကချင်နှစ်ချင်းခရီးရန်ဖျားကျောင်းဝန်လီစုဖျားကျောင်းဝန်အတွင်ကကိုဗစ်စင်တာနဲ့မွန်ကိုပြည်သူ့ဆေးရုံတို့မှာပို့ဆောင်ထားပြီးဈေးကူတာပေးနေရတယ်လို့မွန်ကိုမြို့ကပရဟိတနဲ့ယမီယဖတ်တွေကပြောပါတယ်မွန်ဂိုမျိုးပေါ်ရောက်နေတဲ့ရှေ့ဆောင်ရွာကနန်းဟန်စစ်ကောင်စီတပ်နဲ့ MNDAA ကိုကန်တတ်တို့အကြားဩဂုတ်လကုန်ပိုင်းကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း9ရွာကရွာသူရွာသားတွေဖြစ်ကြပါတယ်
ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ထိန်းချုပ်နယ်မြေပဲခူးတိုင်းဒေသကြီးကြောက်ကြီးမြို့နယ်မုံဒေသမှာစစ်ကောင်စီတပ်ကအင်အားတိုးဖြည့်လှုပ်ရှားလာနေပါတယ်မုံဒေသမှာအခြေစိုက်တဲ့စစ်ကောင်စီချင်းမြန်တပ်ရင်ခမရ199မှဗိုလ်ကြီးတဦးနဲ့တပ်ဖွဲ့ဝင်တချို့ကလက်နက်ကြီးလက်နက်ငယ်တွေနဲ့အတူစက်တင်ဘာလ24ရက်နေ့မှာ KNU KNLA တပ်မဟာတုံးထံလာရောက်ပူးပေါင်းလိုက်တဲ့နောက်ပိုင်းစစ်ကောင်စီတပ်ကအင်အားဖြည့်လှုပ်ရှားလာတာလို့ KNU ဖက်ကပြောပါတယ်စစ်ကောင်စီတပ်ဖက်ကအင်အားအလုံးနဲ့အခုလိုဝင်လာတာကြောင့်တိုက်ပွဲဖြစ်မှာကိုစိုးရိမ်နေတဲ့ဒေသခံအမြောက်များကနေရစွန့်ခွာတိမ်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
ရှမ်းပြည်နယ်တောင်ပိုင်းရှမ်းကယားနယ်စပ်ဖဲခုံမြို့မှာစစ်ကောင်စီတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ရန်တမ်းပစ်ခတ်လို့လူနေအိမ်တွေထိခိုက်ပျက်စီးပြီးဒေသခံရွာတူတူထိမှန်တန်ရာရရှိခဲ့ပါတယ်။စက်တင်ဘာ29ရက်နေ့ကဖဲခုံမြို့အဝင်ကုန်းဆုံရွာနဲ့ကရဲရွာကြားမှာစစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရလို့ဒေသတန်ရာရမှုတွေချိခဲ့တဲ့နောက်ပိုင်းအခုလိုရွာဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာလို့ဖဲခုံမြို့ခံတွေကပြောပါတယ်။ပစ်ခတ်မှုကြောင့်ကုန်းဆုံရွာတွေကလူနေအိမ်တွေထိ ထိမှန်ပျက်စီးခဲ့ပြီးအိယာထဲကမထနိုင်တဲ့ယောဂတဲ့မျိုးသမီးပေါင်မှာကြီစာထိမှန်တန်ရာရခဲ့တယ်လို့တိုက်ပွဲကြောင့်ပိမိနေတဲ့ရွာသူရွာသားတွေလည်းဖမ်းဆီးရိုက်နှက်ခံရတယ်လို့ထေခုံဒေတာခံတွေကပြောပါတယ်။ရှန်ကယားနဲ့ဆက်မှလူထုကကွယ်ရေးတပ်ကင်းနီဘူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်ဘက်ကအင်အားဖြည့်တင်းနေမှုတွေဆက်ရှိနေတယ်လို့လည်းသိရပါတယ်။
အခုတင်လာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်တန်တလန်မြို့မှာစစ်ကောင်စီဘက်ကလက်နက်ကြီးအလွန်ကျွံပစ်ခတ်မှုကြောင့်တန်တလန်မြို့ကဖျားကြောင်းနဲ့ဒုနေအိမ်20ထပ်မင်းနဲ့မီးလောင်ပြာကျခဲ့ရပြီးခရိုင်ဓမ္မအမှုတော်ဆောင်ပါစတာတဦးလည်းတေဆုံးသွားခဲ့ရပါတယ်ဒီဖြစ်စဉ်ကချင်းလူထုကြားမှာဘယ်လိုမျိုးခရရိုက်မှုဖြစ်လာနေပါသလဲကိုရောဘက်ကစူးစီးထားပြီးတော့စိုင်းမုံကနေတင်
ဒီကိစ္စကိုတနက်နေ့ပြစ်ခတ်တက်ဖြစ်တဲ့အပေါ်မှာအပြန့်ထန်ဆုတ်ချကန့်ကွက်တယ်လို့ချင်းနစ်ချင်းခရိယံဖွဲ့ချုပ်ထွေထွေတွင်ရင်မူတိတ်ခတော်ရတောက်တာလောဟာလိန်ကပြောပါတယ်။ဒါကလုံးဝမရှိရမယ့်ကိစ္စဖြစ်တယ်။ကျွန်တော်တို့နိုင်ငံရေးပြည်ပကချက်ကြမှာနိုင်ငံရေးပြည်ပကနဲ့
ဒီပီတူလူထွေးရင်နာတာပေါ့နော်အာနာဒင်းစစ်ကောင်စီတပ်ဟာမင်းတပ်ကဂရိတ်ဘက်တစ်ချတ်စ်ပရမီယိုနယ်ကဒါနစ်ချင်းအတင်းတော်ထန်တရာမျိုးနယ်ကဂျွန်ဆန်နစ်ချင်းခရိယံဖျားကြောင်းမှာခရိယံတရဖျားကြောင်းတွေပါရာရဲ့အထွတ်မြတ်တွေဖြစ်တဲ့ကျန်းစာအုပ်တွေတချင်းစာအုပ်တွေဖျက်ဆီးတာအလူငွေတွေကိုဖောက်ယူထားတာတွေဆက်တိုက်ကျူးလွန်လာတယ်လို့လည်းဆိုပါတယ်ချင်းနစ်ချင်းခရိယံဖျားချုပ်ကတော ဒီကိစ္စကိုတိုင်ဝမ်ရဲ့ရဲတပ်ဖို့စစ်တွေမျိုးလမ်းမပေါ်ထပ်ပြီးတော့ကိုလိုနီအစိုးရအလိုမရှိ Persistent Alumishi, no bloody government, Bama army get out, sign a signboard to Gambiro, Sana Yake Jare, Rakhine Jana Lee Ugo, Tongan, Tama Laidaga, Pinya Sipu Nide, Tangari, Dread, Nina, Social Moves, Sire, Dison Chacha Hatia Yunga, Ubriu, Nyakwe, Puya Yau Delo, Amulai Bini, Shiniga, Joja Laibare, Dijamuro Amigani, Susi Tabiro, Nam Homani, Desert, Bidoba Mission. ไตปวยอโลเมชีสันนัตยะเรรคันตีจ้องตาตะเมกะโกจอ9ทีโกอู้ตันไนโกเม็ดซูวินเนตะกงตักกะโรรคันจ้องตามะตะเมกะกะโกกางทุนโกสิตตวยเตียยงกะท่องตันนะนิดคเวปิดตันตีตีฉะมะเคราวะสะเตมาละ23ยะนี้กะสิตตวยขยายเตียยงกูเอริอมุเนปะตะปีสะเล็ดตินยามาดาโกขยายกะเลเปลี่ยนเปฉะเคเรอะตวยปีเนเตียลุตตออธิสะตินโพซีซินนี่เดลุอมุโกไลปาซองยะปีนี่เดเตียลุต
တော်ရှိနေဥကျော်ညွန့်မောင်ကပြောပါတယ်။
အဲ့တော့အဲ့ဒီမိကိုကျွန်တော်တို့ကခံတင်တဲ့တဲ့ကိုတဘူတဲ့ဒီစက်တွေတက်ပြီးတော့ပူတာပါတယ်။အာဟုတ်ခရယုံကသုံးပြတာကိုမကျန်တဲ့ကျွန်တော်တို့ကခံတင်တဲ့တဲ့လို့တော့ပူတဲ့မှာပေါ့။အဲ့ဒါခံတင်တဲ့လို့တဘူတဲ့ရှင်ထားပါ။
ဒီလူငယ်တွေဟာတက်ကြိုမှာပညာစည်းပူးနေတဲ့ចောင်းသားတွေဖြစ်ပြီးဖြစ်စဉ်တစ်ခုတည်းအပေါ်မှာအမှုနှ ဒီကြောင့်သားတွေဟာတကယ်ကြောင့်သားတွေဟာပညာသင်တယ်လေလူတွေလက်ရှိတယ်နောက်ပြီးတော့ဟိုဟာသူတို့ကိုယ်တိုင်ကသူတို့မှားတာကိုကျိုးစားတော့ပြည့်ရှိကြောင်းလေးဝန်ခံထားတယ်အဲ့လိုဝန်ခံထားပါလေကသူတို့ကဝန်ခံထားပါလေတရားရုံးကဒီသမတ်တော်လေးအဲ့ဒီကျင့်မှုနဲ့ပတ်သက်တဲ့ဟိုပြည့်တယ်ပေါ့မြင်းဆုံးဆမ်းမဲ့တာကတော့ဒါကျွန်တော်တို့အသေးချင်လို့ဆိုတော့တောင်းတော့ရမြင်ပါတယ်
96ရဲ့နေ့ကစစ်တွေမြို့နယ်တရားရုံးကနေရခိုင်ပြည်ကျောင်းသားများတက်မှတ်ကကျောင်းသားလေးဦးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုငါးရာငါးခန့်ခွေတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29ရက်အတွက်အမြင့်ဆုံးပြစ်ဒဏ် ထောင်ဒဏ်နှစ်ခွဲစီချမှတ်လိုက်တဲ့အပေါ်ခရိုင်အဆင့်ကိုတက်ခဲ့ကြတာလို့ပြောပါရယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်ချင်းပြည်နယ်မှာခရိုင်အမှုတော်ဆောင်ပတ်စတာရီပြစ်တက်ခံရမှုဖမ်းဆီးခံရမှုတွေရှိနေပြီးမြို့တော်ဟာခါကလွဲလို့မြို့နယ်အလုံးကိုစစ်ကောင်စီကအင်တာနက်ထပ်တောက်လိုက်ပါရယ်ရှမ်းပြည်မြောက်ပိုင်းမုံကိုမြို့မှာစစ်ရှောင်တရာခန့်ကကိုပြစ်ဆက်ကိုရောကကုဆ စစ်ကောင်စီကဖမ်းဆီးခေါ်ချလိုက်ပါတယ
်။သရရှင်နဲ့ခုနားဆင်နေခဲ့ကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းပတင်းတော့ပဲဖြစ်ပါတယ်။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအားမိပ
ါ။တိုင်းစီဆိုင် Fever Wine တို့သားတွေစူးစီးတင်ဆက်ထားတဲ့ဒီတိုင်းရင်းသားဒေတာအသီးသီးကပြည်သူတွေရင်ဆိုင်နေရတဲ့အခြေအနေအပြည့်စုံကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာ။ဒီကနေ့ညတောက်ကြနေညမှာ VO ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေတင်ဆက်တဲ့ခါမှာတော့နောက်ဆုံးရသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေထဲမှာတော့ဒီအမျိုးသမီးကဏ္ဍအသိပ္ပံနဲ့ဤပညာသုတဆုံးနဲ့အမေရိကန်တခွင်စာရာတွေကိုလိုင်းနိုမီတာ32 31နဲ့58တို့မှာရောဒီ Facebook စာမျက်နှာမှာပါစောင့်မျှော်နားဆင်နေပါလေ။VO ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာပ
ါ။ Bangladesh နိုင်ငံ Conscious Bazaar မှာရှိတဲ့ဒုက္ခသည်စခန်းက Ranger ခေါင်းဆောင် Mohit Ula အသက်ခံရတာအတွက်ပြင်းထန်စွာရှုံ့ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလီကချက်တဲ့ဗီနေမှာပြောပါရယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ရောကျူးလွန်သူတွေကိုအပြစ်ပေးနိုင်အောင်လုပ်ဖို့ရောကုလသမဂ္ဂကတိုက်တွန်းကြောင်းလည်းပြောပါရယ်ဒါပြင်ဘင်္ဂလားဒေ့ရှ်အပါအဝင်ဘယ်နိုင်ငံမှာပဲဖြစ်ဖြစ်သူတို့ရောက်နေတဲ့နိုင်ငံမှာရွန်ဂျာတိုင်ဝမ်ကိုနိုင်ငံတကာကဆက်ပြီးအကူအညီပေးဖို့လည်းတိုက်တွန်းတာပါမြန်မာအာဏာသိမ်းစစ်ကောင်စီကအမေရိကန်သတင်းတောက်ဒန်နီဖန်စတက်ကိုဆက်လက်ဖမ်းဆီးထားတဲ့ပုံမှာလွန်စွာစိုးရိမ်မကင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကချက်တဲ့ဗရစ်နေမှာပြောပါတယ်။အမေရိကန်နိုင်ငံသားတွေရဲ့လုံခြုံရေးအမေရိကန်အစိုးရရဲ့အမြင့်ဆုံးဦးစားပေးကိစ္စရဲ့ဖြစ်ကြောင်းနဲ့အဖမ်းခံထားတဲ့ဒန်နီဖန်စတက်အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်။ဒါအပြင်သူ့ကိုချက်ချင်းဆွတ်ပေးဖို့အမေရိကန်အစိုးရအနေနဲ့မြန်မာအာဏာသိမ်းစစ်ကောင်စီကိုဆက်ပြီးဖိအားပေးသွားမယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ဂါဗီနဲ့ UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့တွေပူးတွဲပြီးမြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့လုပ်ငန်းအရှိန်မြှင့်မှုသက်ဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးနေတယ်လို့ကုလသမဂ္ဂအဖွဲ့တွေကကျေးဇူးပေးနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်အစိုးရလုပ်ငန်းတွေဒီဇင်ဘာလ3ရက်နေ့အထိဆက်ပြီးတော့လဲပတ်နိုင်အောင်အထက်နဲ့အောက်လွှတ်တော်200ဆလုံးကကျေးဇူးပေးနေမှာယာယီအသုံးစိတ်ကိုမဲခွဲပြီးအတည်ပြုပေးလိုက်ပါတယ်။အခုလိုအတီးပြုတ်ချက်မရခင်ကျက်တဲ့ပရင်းနေညတကောင်ရအချိန်မှာအစိုးရရန်တရားတစိ့တပိုင်းကိုရန်နာလိုက်ရမှာဖြစ်ပါတယ်။အခုတော့အထက်လွှတ်တော်ကထောက်ခံမဲ65မဲ၊ကန့်ကွက်မဲ35မဲနဲ့အတီးပြုတ်ပေးတယ်လို့အောက်လွှတ်တော်ကလည်းထောက်ခံမဲ254မဲ၊ကန့်ကွက်မဲ185မဲနဲ့အတီးပြုတ်ပေးခဲ့တဲ့အတွက်ဒါကိုသမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတီးပြုတ်ဖို့သမ္မတအိမ်ဒီကိုပေးပို့လိုက်ပြီးဖြစ်ပါတယ်။
ကျေးဇူးပါခင်ဗျာတတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကုကမောင်စုံမင်းဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဆူဘဲအယ်ထရပ်နဲ့ကာဗင်ဖောက်လာတို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ25 40 51နဲ့ VO ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့ ဒီနေ့ကျွန်တော်တို့ရဲ့ဒီဗီအိုအေဖေ့စ်ဘွတ်စာမျက်နှာပါပါရှင်ကျွန်တော်ရင်ဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America.